ကုလသမဂ္ဂအထွေထွေညီလာခံကြီးမှာပဲမြမရေးစိုးရိမ်မှုကိုလည်းကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအလေးနဲ့ပြောခဲ့ပါတယ်။အမေရိကန်နိုင်ငံနယူးယောက်မြို့မှာလက်ရှိကျင်းပနေတဲ့ဒီအထွေထွေညီလာခံကြီးမှာအထွေထွေမှုချုပ်ဂူတာရက်စ်ကမနေ့ကစက်တင်ဘာ19ရက်နေ့အဖွဲ့မေကွန်းပြောကြားရမှာအခုလိုထုတ်ပြောခဲ့တာပါ။အထွေထွေမှုချုပ်ဂူတာရက်စ်ကကမ္ဘာတဝန်းလက်တလောရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့ပြောကြားရမှာမြန်မာနိုင်ငံထဲဆိုးဝါးလာနေတဲ့နိုင်ငံရေးစီးပွားရေးအခြေအနေတွေကိုလည်းအခုလိုထည့်သွင်းပြောကြားခဲ့ပါတယ်။
In Myanmar, brutal violence, worsening poverty and repression are crushing hopes for a return to democracy. In the Middle East,
မြန်မာနိုင်ငံမှာဆိုရင်ရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုတွေပုံမဆိုးဝါးလာနေတဲ့အတွက်ငတ်မွတ်ခေါင်းပါမှုတွေအပြင်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်မျှော်လင့်ချက်တွေဟာလည်းရိုက်ချိုးဖျက်ဆီးခံရပါတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ဂူတာရက်စ်ကအလေးနဲ့ပြောခဲ့တာပါ။ဒါအပြင်ကမ္ဘာတဝန်းမတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့အရှေ့လေပိုင်းကပါလက်စတိုင်းဒေသအရင်းဆီးရီးယားပဋိပက္ခနဲ့ဆိုးဝါးတဲ့ရာသီဥတုတန်ခံနေရတဲ့ဒေသတွေအကြောင်းတို့ကိုလည်းကုလသမဂ္ဂမှုချုပ်ကထည့်သွင်းပြောကြားခဲ့ပါသေးတယ်။ဒီလိုကြုံတွေ့နေရတဲ့အခက်အခဲစိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားနိုင်ရေးအတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုကအရေးပါကြောင်းကမ္ဘာကြီးဟာပထဝီနိုင်ငံရဲ့မတည်ငြိမ်မှုတွေပါဝင်စိန်ခေါ်မှုပေါင်းများစွာနဲ့ရင်ဆိုင်နေရတယ်လို့လည်းအထွေထွေမှုချုပ်ဂူတာရက်စ်ကဆက်ပြောခဲ့ပါသေးတယ်။ကြပြင်းမနစ်စက်တင်ဘာ19ရက်နေ့မှာစတင်တဲ့ကုလသမဂ္ဂထူထူညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီတို့လည်းမေကွန်းပြောကြားခဲ့ပါတယ်။ဒီနေ့စက်တင်ဘာ20ရက်နေ့မှာတော့တောင်ကိုရီးယားနဲ့အီတလီခေါင်းဆောင်တွေမေကွန်းပြောကြားဖို့ရှိသလိုယူကရိန်းရေးနဲ့ဆိုင်တဲ့လူချင်းကောင်စီစုဝေးပဲလဲကျင်းပဖို့ရှိနေပါတယ်ခင်ဗျ။